လဗရန်တောင်တပိတ်စခန်းကိုဖြိုခွဲချိန်မှာမီးလောင်တန်ရာရရှိခဲ့ကြတဲ့တန်ကားတွေကိုအစိုးရကိုယ်တိုင်တရားဝင်တောင်းပန်ဖို့အပါအဝင်အချက်၃ချက်ကိုမန္တလေးမြို့ကတန်ကားတော်အင်အား900လောက်ကစန္ဒပြချီတက်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒါ့အပြင်လဗရန်တောင်ဒေသခံအင်အား200လောက်ကလည်းတုံရွာကနေစတင်ချီတက်ပြီးတော့ကျင်းနီစီမံကိန်းရောက်ရက်တန့်ဖို့တောင်းဆိုချက်အပါအဝင်တောင်းဆိုချက်၃ချက်ကိုတောင်းဆိုပြီးတော့ဆန္ဒပြနေကြပါတယ်။အပြည့်စုံကိုတော့ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။မန္တလေးမြို့အိမ်တော်ရဖျားဝင်းကနေချီတက်လာတဲ့တန်ငါအပန်း900ခန်းဟာတောင်းဆိုချက်၃ချက်ကိုဒီဇင်ဘာလ17ရက်နေ့နောက်ဆုံးထားပြီးလှုပ်ဆောင်ပေးဖို့နှစ်နာရီခန့်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြမှုမှာဥဆောင်တန်ငါတစ်ပါးဖြစ်တဲ့ညတောင်ကျောင်းတိုက်ကဥဟာဆရာကအခုလိုမိန့်ပါတယ
်။အေးဦးဇင်းတို့လောရတဲ့ကျောင်းရင်ကတော့နဗရောင်းတောင်မှာပြင်ခံထားတဲ့တန်ဃာတော်တွေစေုံမှာကြောက်နေတဲ့တန်ဃာတော်တွေပေါ့နော်နိုင်ငံတော်ဆိုးရအနေနဲ့နိုင်ငံတော်ဆိုးရကောင်းဆောင်ပြီးတော့ဒီရဲ့ဝင်ဌာနနေပြီးတော့ဦးဇင်းတို့စေုံပေါ်မှာတက်နေတန်ဃာတွေကိုပြန်တောင်းပန်ဖို့ပေါ့နော်ရံဖတ်မှုမှာတောင်းရှိတဲ့လူတွေကိုအရေးယူပေးဖို့ပေါ့နော်ဒီခေတ်နဲ့ပတ်သက်ပြီးခုဖြစ်ပြီးတဲ့နောက်ပေါ့နော်တန်ဃာတွေကိုတန်ဃာတွေရောနောက်တချို့လူပုဂ္ဂိုလ်ရောဖမ်းဆီးတာလည်းရှိတယ်ပေါ့နော်ဆိုးရအနေနဲ့အဲဒီရန်ပုဂ္ဂိုလ်လူပုဂ္ဂိုလ်တွေကိုအများဆုံးချစ်ချင်ပြန်လွတ်ပေးဖို့ပေါ့နော်အဲတုံးချက်ပေါ့ခုကဦးဇင်းတို့12ရက်12လ2012မှာဦးဇင်းတို့တချိန်လွတ်ဖို့ရှိပါတယ်အဲ့ဒါဦးဇင်းတို့17ရက်နေ့ကိုနောက်ဆုံးထားပြီးတော့တောင်းပန်ပေးဖို့ပေါ့နော်တကယ်လို့17ရက်နေ့ဒီမှာဦးဇင်းတို့တောင်းဆိုထားတဲ့ချက်3ချက်ကိုမလိုက်ရောဘူးဆိုလို့ရှင်ဦးဇင်းတို့အနေနဲ့12ရက်12လ2012ရက်နေ့ပြီးတော့ဦးဇင်းတို့ဆန္ဒထုတ်ခေါ်တဲ့ဟာကိုအချိန်မြင့်သွားဖို့ဦးဇင်းတို့ပြင်ရှိပါတယ်
အနာပိုင်းနေအနေနဲ့ကသခိုင်းတိုင်းမုံရွာဘက်မှာလဲဝင်းချတောင်းပန်ပွဲတွေသဒ္ဒနာရေးဝင်ကြီးကတောင်းပန်တဲ့ပွဲတွေလုပ်ခဲ့ကြအောင်နိုင်ငံပိုင်သတင်းစာမှာပါရှိပါတယ်။ဒီတောင်းပန်ပွဲလုပ်ခဲ့တာတွေကိုလဲတန်ဃာတွေအနေနဲ့လက်မခံနိုင်သေးတဲ့အကြောင်းဥအဆရကစက်မိတ်ကြပါတယ်
။တောင်းပန်တယ်ဆိုတာကသူတို့တောင်းပန်တာဟုတ်တယ်လေ။ဟုတ်အဲ့ဒါတွေကဥစဉ်နဲ့ဆက်ဆံပြီးသူတို့တောင်းသူတို့အဲ့မှာလုပ်တာတွေကဥစဉ်တို့ပြရတယ်လို့ဆိုလို့ရှိရင်တော့မုံရွာမှာမုံရွာရဲတွေကမုံရွာမှာရှိတဲ့ဘုန်းကြီးတွေပေါ့နော်တကယ်ဟိုပါပေါ့ဟိုခြေကြီးဝါကြီးကိုတောင်းပန်တယ်လို့ဥစဉ်တို့ဒါလည်းသတင်းတွေထဲမှာလည်းတွေ့ရတယ်သိထားတယ်နောက်မနေ့ကသာသနာရေးဦးစီးဌာနနေပြီးတော့လည်းလာပြီးတော့တောက်တာရှိတယ်ဒါပေမဲ့ဥစဉ်တို့လိုချင်တာကနိုင်ငံတော်ဆိုးရဖွဲ့စည်းရနေပြီးတော့ဆိုးရနေပြီးတော့ဒီမန္တလေးစစ်ရုံမှာတက်နေတဲ့တန်ဃာတော်တွေကိုယ်တိုင်လာပြီးတောင်းပန်ရမှာ
လေဘရောင်းတောင်တုံရွာဘက်မှာလဲကျင်းနီစီမံကိန်းရပ်ဖို့အပါအဝင်ဆန္ဒပြမှုတွေကိုဒေသခံရွာသား200ခန့်ကဆက်ပြီးတော့လှုပ်ဆောင်နေပါတယ်ဆန္ဒပြနေတဲ့ဒေသခံရွာသူတို့ပြောပြတာက
အဓိကဆန္ဒပြရတော့ဒီလေဘရောင်းတောင်ကြီးလုံးဝချက်သိမ်းရေးအတွက်ကိုဦးတည်ပြီးတော့ဒေသခံတွေဆန္ဒပြနေကြပါတယ်နောက်ဆက်ဒုတိယအချက်ကတော့ဒီသံဃာတော်များကိုမိလောင်မုံနေနဲ့ချိုးအပါမိလောင်မုံနေနဲ့ဒဏ်ရာရအောင်လှုပ်ထားတဲ့အပေါ်ကိုတော်ဝင်ရှိတဲ့စစ်ချင်းအများဆုံးအရေးယူဆောင်ရွက်ပေးဖို့ရရဲ့နေရအနှံပြားမှာလေဗရောင်းတောင်တော့ကိုဖမ်းဆီးထားတဲ့အာလုံကူညီနေတဲ့သူအပေါင်းကိုအများဆုံးဖမ်းဆီးထားတဲ့သူတွေကိုဆွတ်ပေးဖို့အရေးကိုဌာနပြနေကြတာဖြစ်ပါတယ
်အလားတူပဲလေဗရောင်းတောင်ကျင်းနီစီမံကိန်းတပိတ်စခန်းကတန်ဃာတော်တွေကိုအကျန်းဖက်ဖြိုခွဲတာနဲ့ပတ်သက်ပြီးသာသနာ့ဦးစီးဌာနကတာဝန်ယူဖြေရှင်းပေးဖို့နဲ့ဆန္ဒထုတ်ဖော်ခဲ့တဲ့သူတွေကိုဖမ်းဆီးထားရကနေအများဆုံးပြန်လွတ်ပေးဖို့အကျံဖက်ဖြိုခွဲခဲ့တဲ့သူတွေကိုဖော်ထုတ်အရေးယူပေးဖို့အပါအဝင်တောင်းဆိုချက်တွေကိုရန်ကုန်တိုင်းတွင်းကတန်ဃာတွေကလည်းဒီကနေ့မှပဲရန်ကုန်မြို့တော်ခမ်းမရှိမှာညာနဲ့ချီပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
။မန္တလေးမြို့လက်ဗရောင်းမန္တလေးမြို့နဲ့လက်ဗရောင်းတွေမှာဆန္ဒပြနေသလိုရန်ကုန်မြို့မှာလည်းညာနဲ့ချီတဲ့တန်ဃာတော်တွေနဲ့ပြည်သူတွေဟာမေတ္တာပို့ဆုတောင်းစာတွေရွတ်ဆိုရင်ရွှေဒဂုံဖျားခြေတော်ရင်ကျေးသွန်းဖျားနီးမှာဆူဝေးပြီးတော့မြို့တော်ခမ်းမရှိကိုလမ်းလျှောက်ကြွချီဆန္ဒပြခဲ့ကြတယ်လို့သိရပါတယ်။အခုမကြခင်မှာတော့ငင်းချမ်းရေးစာရန်တစောင်းအကြောင်းကိုလည်းပြောပြပေးမှာပါရှင်။